ရခိုင်ပြည်နယ်မင်းပြားဘူးသီးတောင်နဲ့ကြောက်တော်မြို့နယ်တွေထဲမှာမနေ့ကအစိုးရတန်းတဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ဖြစ်နေတာနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလဝမြို့နယ်ဘက်မှာတော့AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကရဲဘက်ဝန်ထမ်းတွေရဲ့လစာငွေတွေကိုသိမ်းယူသွားခဲ့တဲ့အကြောင်း AA ပြောခွင့်ရကပြောပါတယ်။အခုလိုချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကနေမြေလုံခြုံရေးဆိုင်ရာခြေနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်ဟင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကတရက်တည်းရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေရခိုင်တုခကပြောပါတယ
်ဖေဖော်ဝါရီလ9ရက်နေ့မှာဒီမင်းရမျိုးနယ်ဖားပြော်ရွာနဲ့မင်းရွာကမှာအဲအားတရားတစ်ထူလောက်ရှိတဲ့ဒီလမ်းတို့စစ်ကြောင်းကိုကျွန်တော်တို့ပြသနေပြီးတော့မနေ့7နာရီနဲ့26မိနစ်မှာဖြတ်တာတိုက်ခိုက်ခဲ့တာရှိတယ်နောက်ဆုံးလို့ရှိရင်ဒီကြောက်တော်မြို့နယ်ခပေါ်ရွာအနီးမှာလည်းနေ့မနာရီ6မိနစ်မှာတကြိမ်တိုက်ပွဲဖြစ်တာရှိတယ်ဒီဘူးတီတော်မျိုးနဲ့ချက်ချားတောင်ရွာအနီးတောင်ကုန်းမှာတကြိမ်နောက်ဒီချက်ချားတောင်တစ်ပိုင်းမှာပဲအချမ်းနေရာသုံးခုမှာတိုက်ပွဲသုံးရင်ဖြစ်တာရှိတယ်ဆိုတော့အကုန်လုံးမနေ့ကဒီဖေဖော်ဝါရီ9ရက်တနေ့ကမှာတိုက်ပွဲစုစုပေါင်း6ကြိမ်ဖြစ်တာရှိတယ်ဒီတိုင်းမျိုးအချိန်အသေးစိတ်ကတော့မတိရသေးဘူးကြာ
မင်းပြမျိုးနဲ့တွင်တိုက်ပွဲရပ်တနေတာနှစ်ပတ်ကျော်ရာကနေမနေ့ကတိုက်ပွဲဆက်တင်ဖြစ်ပေါ်လာတာပါမနေ့ကဘူရီတောင်မြို့နယ်ရှစ်ရှားတောင်တိုက်ပွဲမှာစင်တီပြင်းမွတ်စလင်ကျေးရွာဖက်လက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ရွာသားတို့တန်ရပြင်းထန်ရရှိခဲ့တယ်လို့စင်တီပြင်းရွာသားတို့ကပြောပါတယ်စင်တီပြင်းရွာသားအမန်ဦးလာ32ဟာတန်ရပြင်းထန်လို့စစ်တွေစေးယုံတာမမဟုတ်ဘင်္ဂလားဒေ့နိုင်ငံစေးယုံဘက်ကိုပို့ဆောင်ကူတာရမယ်အခြေအနေရောက်နေတယ်လို့အဆိုပါရွာသားကပြောပါတယ်တမတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကတော့မင်းပြနဲ့ဘူရီတောင်မြို့နယ်ဖက်တိုက်ပွဲအခြေအနေကိုမသိရသေးဘူးလို့ပြောဆိုတယ်လို့မနေ့ကကြောက်တော်မြို့နယ်မိဝရွာဖက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောဆိုပါတယ်
မနေ့ကတော့ဒီလိုစီမှာသိထားတော့မိဝရွာရဲ့အရှင်းမြောက်ဖက်မှာတော့အဖြစ်ပြင်းမှုတစ်ခုရှိပါတယ်ကြာမနေ့ကနေ့လယ်ပိုင်းကမှဖြစ်တာဖြစ်ပါတယ်ကြာ
ကြောက်တော်မြို့နယ်မိဝရွာဖက်မှာမနေ့ကနေ့ဒီကနေ့ထိပြစ်ခတ်တိုက်ခိုက်တံကြားနေရတယ်လို့မိဝရွာသားကိုကျော်လှကပြောပါတယ်
တနက်ပေါ်ပင်တော့ကြားတယ်ခင်ဗျတိုက်ပွဲဆိုင်တယ်လို့ပြောတယ်နှစ်ခေကိုကနေလက်နက်ကြီးနဲ့ပြစ်တယ်အခုဒီကလည်းလက်နက်ကြီးအသေးအတန်တွေကအကုန်လုံးတုံနေတာပဲခုဖြစ်နေတာကတော့မင်းဝါရဲ့အရှိတ်ကဲမင်းချောင်းတထားရဲ့အမိမှာစခန်းကြီးတယ်အဲ့ဒီတထင်းသားမှာဖြစ်ချာ
ချင်းမီနယ်မှာတော့မနေ့ကပလဝမြို့နယ်ဘက်မှာမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပညာရေးဝန်ထမ်းတွေရဲ့ဝန်ထမ်းလှစာထုတ်ငွေတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကနေတင်းစီခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့ချင်းမီနယ်အစိုးရဖွဲ့ကပြောပါတယ်အေဖွဲ့ပြောခွေရခိုင်ဒုက္ခကတော့မနေ့ကမနေ့ဖက်ပလဝမြို့နယ်ကြီးလေရွာနီးမှာဆက်လေတချို့ကိုအေဘက်ကစစ်ဆေးခဲ့ကြောင်းနဲ့အဲ့ဒီမှာတွေ့ရှိခဲ့တဲ့ရဲတပ်ဖွဲ့ပိုင်ငွေတွေကိုတင်စီလိုက်ပြီးပညာရေးဝန်ထမ်းလက်ဆက်ငွေတွေကိုတော့ပြန်ပေးလိုက်တယ်လို့ခုလူပြောပါတယ
်4,300,4,900အဲ့ဒါကရဲတပ်ဖွဲ့ပိုင်နဲ့ပိုက်ဆံအဲ့ဒီအပြင်နောက်ထပ်နေပြီးတော့30ပေါ့နော်အဲ့ဒါဆရာမတွေရဲ့လက်စာလို့ပြောတယ်ဆိုတော့အဲ့ဒီ30ကိုတော့ကျွန်တော်တို့ပြန်ပေးလိုက်ပြီဆိုတော့အခုကျွန်တော်တို့သိမ်းဆည်းလိုက်တာကအဲ့ဒီ4,300,4,900ပဲ
ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကတော့ပညာရေးဝန်ထမ်းလက်စာငွေတွေပြန်လည်ရရှိခဲ့ပြီလို့ပြောပါတယ
်ကျွန်တော်တို့ပညာရေးဌာနကတော့30ပါသွားတယ်ခင်ဗျာအဲ့ဒီ30ပြန်ရပါပြီခင်ဗျာပြန်ပေးတယ်လို့ပြောပါတယ်ခင်ဗျာ
ပလဝဘက်မှာတိုက်ပွဲဖြစ်ပွားတယ်လို့ပြောဆိုတာမကြားရပေမဲ့ရခိုင်ပြည်နယ်ရတိတောင်နဲ့ဘူရီတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဖေဖော်ဝါရီလ4ရက်နေ့မှာလည်းတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ရတိတောင်ဘိန်းတော်ကလားချောင်းတိုက်ပွဲဖြစ်စဉ်တွင်အရတားတော်တော်များများရွာထဲမှာပိတ်မိနေစေအခြေအနေတွေကြောင့်လွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကနေတွားရောက်ကယ်ထုတ်နေရပါတယ်။ရခိုင်ပြည်နယ်တစ်နှစ်ကျော်ကြာတိုက်ပွဲစဉ်တွင်စစ်ဘေးသိမ်းရှောင်နေရတဲ့ဥယျာဉ်36,000ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်ရင်းထုတ်ပြန်ထားပါတယ်ခင်ဗျာ။